ရွှေဝါရောင်လှုပ်ရှားမှုတို့ပြည်တွင်းပြည်ပမှာထင်ရှားခဲ့တဲ့2009ခုနှစ်ကငြိမ်းချမ်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တန်ခါတော်တွေရန်ကုန်မြို့ကဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်လာကြတာပါ။ဝန်ထမ်းတွေ၊လုပ်သမားတွေပါဝင်နိုင်ငံအဝန်းကလူရန်စားပေါင်းစုံပါဝင်လာတဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာရည်ရွယ်ချက်တွေမျက်ခြေမပြတ်ဖို့လဲရွှေဝါရောင်လှုပ်ရှားမှုဦးဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးဆန္ဒသီဝီကမိန့်ပါတယ်
။နိုင်ငံရေးတိုက်ပွဲတစ်ခုမှာနိုင်ငံရေးတောင်းဆိုချက်တွေနိုင်ငံရေးကြွေးကြော်ဆန်တွေပဲဖြစ်တဲ့တယ်လို့ဦးပြန်အောင်ယူဆတယ်။အဲ့နိုင်ငံရေးတောင်းဆိုချက်နိုင်ငံရေးကြွေးကြော်ဆန်တွေဘာဖြစ်နိုင်မလဲဆိုရင်ဦးတို့တို့တိုင်းပြည်မှာလက်ရှိဟိုကဆရာနာရှင်စနစ်ဖိနှိပ်ထားတဲ့ဆရာနာရှင်စနစ်လုံးဝကျဆင်းရေးနောက်ပြီးတော့မှဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလုံးဝဖျက်သိမ်းရေးနောက်ပြီးတော့မှဒီမိုကရေစီစနစ်ရဒီမိုကရေစီရရှိရေးပြည်ထောင်စုဖယ်ရဒီမိုကရေစီပေါ်ဆောင်ရေးနောက်တစ်ခုကတော့ဒီဒေါ်သန်းစုကြည်နဲ့သမလိုက်ဦးမြင့်အပါဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလွတ်ပြေးဆိုတဲ့ဒီလိုမျိုးတောင်းဆိုချက်တွေကိုကြစ်ကြစ်လေးလေးနဲ့တနင်္ဂနွေကလို့ဒီလိုမျိုးတောင်းဆိုလို့ရှိရင်တော့အောင်ဝဲဟာကြာခင်ရမယ်လို့ဦးဇင်းအဲ့လိုမျိုးပြောလင်းပါတယ
်အာနာပိုင်တွေအနေနဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းတာပြစ်ခတ်တာမလုပ်ဖို့လဲတိုက်တွန်းခဲ့ကြပါတယ်တန်ခါတော်တွေဟာရန်ကုန်မြို့ကဆန္ဒပြသူတွေစုဝေးရာကုလသမဂ္ဂရုံးကိုလည်းခြိတက်ဆန္ဒပြခဲ့ပါတယ်ကုလသမဂ္ဂရုံးရှိကိုရောက်နေတဲ့ရန်ကုန်တိုင်းလွှတ်တော်ဒလမဲဆန္ဒနဲ့ကိုယ်စားလှယ်ဖြစ်သလိုရန်ကုန်တိုင်းလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဥပူပူဦးကတော့ငြိမ်းချမ်းတဲ့နေနဲ့ဆက်လက်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်
။ငြိမ်းချမ်းတဲ့ဓမ္မတရားသာလေကျွန်တော်တို့အောင်နိုင်ခြင်းမြည်ပါလိမ့်မယ်။နော်ဒါကြောင့်ကျွန်တော်တို့တကယ်ထေရဝါဒဗုဒ္ဓဘာသာဝင်စစ်တွေဗုဒ္ဓဘာသာဝင်သံဃာတော်တွေဆိုတာဓမ္မအကြောင်းကိုကောင်းကောင်းနားလည်ပါတယ်။သူတို့ကဓမ္မဆက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကနေယက်တည်နေတာပါဖြစ်ပါတယ်။
ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအနှံ့မှာလုံခြုံရေးတိုးမြင့်ထားရကြမှာပဲဆန္ဒပြလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေရပါဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေအင်တာနက်ဆက်သွယ်မှုတွေဖျက်တောက်တာတွေလိုကန့်သတ်ချက်တွေလည်းရှိနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကသတင်းပြပို့လိုက်တာပါ